ဗြိတိန်ကိုလာတင်တဲ့ဟောင်ကောင်ဒေသခံတွေအတွက်အထူးဗီဇာလျှောက်ထားနေအောင်ဗြိတိန်အစိုးရကပြင်ဆင်နေပါပြီ။တချိန်ကဗြိတိရှ်ကိုလိုနီဖြစ်တဲ့ဟောင်ကောင်ကဒေသခံတွေရဲ့အခြေခံရပိုင်ခွင့်တွေကိုတရုတ်အစိုးရချိန်မုန်းနေတာကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်ဒေသခံတချို့ကိုဗြိတိန်နိုင်ငံသားအမြင်လုပ်ပေးတဲ့အစီအစဉ်ကိုဗြိတိန်ကစတင်ခဲ့တဲ့နောက်အခုတောင်းနေချီတဲ့ဒေသခံတွေလာရောက်နိုင်ဖို့အတွက်ပြင်ဆင်နေတာဖြစ်ပါတယ်။လျှောက်ထားတဲ့လုပ်ငန်းစဉ်အတွက်ပြီးခဲ့တဲ့လမှာအွန်လိုင်းမှာစဖွင့်ပေးရတာဖြစ်ပြီးပထမ9နှစ်တာကာလအတွင်းဟောင်ကောင်ဒေသခံ9သိန်းလောက်လာရောက်မယ်လို့ညွှန်လင်းထားကြောင်းလဲဗြိတိန်အစိုးရကပြောပါတယ်။ဟောင်ကောင်ကိုထိန်းချုပ်မှုတွေတိုးပြီးလှုပ်လာတဲ့တရုတ်အစိုးရက2020မှာအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းချက်ချိန်မှာတော့ဒါဟာ1984ခုနှစ်တရုတ်ဗြိတိန်ပူးတဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ကြောင်းဗြိတိန်ကပြောကြားခဲ့ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့ BNO လို့ခေါ်တဲ့ပြည်ပဗြိတိန်နိုင်ငံသားဗီဇာအစီအစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဒီဗီဇာလျှောက်ထားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဗြိတိန်မှာ9နှစ်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်ပေးထားတာပါ။9နှစ်နောက်ပိုင်းမှာဆက်ပြီးနေထိုင်ခွင့်တစ်နှစ်အတွက်လျှောက်ထားနိုင်တယ်လို့တစ်နှစ်နောက်ပိုင်းဗြိတိန်နိုင်ငံသားအဖြစ်ပါခံယူနိုင်တာဖြစ်ပါတယ်။